ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ကမြန်မာနယ်စပ်နဲ့အနီးဆုံးချင်းတောင်မြို့ထဲမှာစိတ်ကြွဆေးပြား၅သန်းနီးပါးဖမ်းမိခဲ့တယ်လို့ထိုင်းအာဏာပိုင်တွေကဒီဇင်ဘာ9ရက်နေ့ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကြိုတင်သတင်းရလို့တသီးတွေတည်ဆောင်လာတဲ့ကုန်တင်ကားတစ်စီးကိုရှာဖွေဖမ်းဆီးရမှာလိန်မော်သည်ချင်းတွေအောက်မှာဖွက်ပြီးယူဆောင်လာတဲ့စိတ်ကြွဆေးအထုပ်ပေါင်း490တုပ်ထဲမှာစိတ်ကြွဆေးပြား၄သန်း၉သိန်းဖမ်းမိခဲ့တာလို့ထိုင်းရဲကပြောပါတယ်။ဒီဆေးပြားတွေဟာဝဒေတာထုပ်မူရဲ့ဆေးဝါးတွေဖြစ်ကြောင်းလဲစွဆွဲထားပါတယ်။တပတ်တွင်တတိယကြိမ်မြောက်ဖမ်းမိတာလို့လည်းပြောပါတယ်။မူရဲ့ဆေးကုန်တွေတွေဟာဒေတာအတွက်သီးနှံတွေတင်ဆောင်ထားတဲ့ကုန်တင်ကားငယ်တွေကိုအသုံးပြုပြီးထိုင်းမြောက်ပိုင်းကနေထိုင်းနိုင်ငံအတွင်းပိုင်းခရိုင်တွေကိုတည်ဆောင်လို့ရှိတာပါ။စိတ်ကြွဆေးပြားတွေဘသူကပို့တယ်ဘသူတွေကိုလက်ခံရယူတယ်ဆိုတာကိုရဲတပ်ဖွဲ့ကစစ်ဆေးဖော်ထုတ်ထားနိုင်ပြီဖြစ်လို့တရားခဏ်တွေကိုဖမ်းဝရမ်းထုတ်ဖမ်းဆီးသွားမယ်လို့ထိုင်းရဲကပြောပါတယ်။အော်တိုဘာ၁ရက်နေ့ကနေဒီဇင်ဘာပထမပတ်အတွင်းထိုင်းမြောက်ပိုင်းကနေဝင်ရောက်လာတဲ့မူရစ်ဆေးဝါးအမှုပေါင်း26မှုကိုထိုင်းရဲကစစ်ဆေးဖမ်းဆီးနိုင်ခဲ့ပြီးမူရစ်တရားခဏ်42ယောက်ကိုရုံးတင်တရားစွဲဆိုနိုင်ခဲ့ကြောင်း3လအတွင်းမှာတော့ကာလတန်ဖိုးဘတ်ငွေတန်ပေါင်း1000ကျော်ဘူးတန်ဖိုးချီစိတ်ကြွဆေးပြား55တန်းနဲ့အိုက်စကီလို200ကိုဖမ်းမိထားပြီလို့လဲထိုင်းမူရစ်နိုင်ငံဘျူရိုကသတင်းထုတ်ပြန်ထားပါတယ်များ